ရှင်းတော်ရှာဒေတာကိုဆေးတိုက်ပွဲအသစ်ရဲ့ရှေ့တန်းဆင့်မြနာအဖြစ်ခါမှမဟုတ်ဘူးလို့အာဆီယံအလက်ကျောက်ဥက္ကဋ္ဌအသစ်ဖြစ်လာမယ်အင်ဒိုနီးရှားသမ္မတကကတိပြုလိုက်ပါတယ
် Here an anchor for global stability consistently uphold international law and not be a proxy
အာဆီယံဟာငြိမ်းချမ်းတဲ့ဒေတာဖြစ်လာပါမယ်ကမ္ဘာတည်ငြိမ်ရေးအတွက်မိခိုအားထားရနေရာလည်းဖြစ်ရပါမယ်နိုင်ငံကဥပဒေတွေကိုတသမတ်သေးဆွဲခံရပါမယ်။အင်အားကြီးအာဏာတရက်ကိုကိုးစားပြုတာမျိုးမဖြစ်ရပါဘူး။လက်ရှိပထဝီနိုင်ငံရေးရဲ့အပြန်အလှန်တဲ့ရောက်အားတွေကိုကျွန်တော်တို့ဒေတာအတွင်းမှာစီးအေးတိုက်ပွဲတစ်တရအဖြစ်ပြောင်းလဲသွားမှာကိုအာဆီယံကအဖြစ်မခံသင့်ပါဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဆိုပါတယ်။လူသားပေါင်း900နေထိုင်နေကြတဲ့အာဆီယံဒေတာဟာဂုံသိက္ခာရှိတဲ့ဒေတာဖြစ်ရမယ်။လူသားဝါဒနဲ့ဒီမိုကရေစီကိုအားပေးထောက်ခံရမယ်လို့ဂျိုကိုဝီဒိုဒိုကပြောပါတယ်။ဒါပေမဲ့အဲ့ဒီမူတွေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဆက်လက်ဖြစ်ပေါ်လာခဲ့တဲ့ဖြစ်ရပ်တွေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့လူခွေးဆရာပြဿနာတွေကြောင့်ညှဉ်းနှွမ်းခဲ့ရပါတယ်။တရုတ်ကအာရှပစိဖိတ်ဒေသမှာပို့ပြီးစစ်အေးရတုံ့ပြန်လာခဲ့ပြီးထိုင်ဝမ်ဟာသူ့ရဲ့အချုပ်အခြာပိုင်းအနေအဖြစ်နဲ့အခိုင်အမာပူပြောလာခဲ့တဲ့အတိုင်းအမေရိကန်ကလည်းတရုတ်ရဲ့အင်အားကိုတံပြန်တဲ့ခြေလှမ်းတွေလှမ်းလာတာကြောင့်ဒေသတွင်းမှာစစ်အေးတိုက်ပွဲအသစ်ကိုတင်းမာမှုတွေတုံ့ပြန်လာပါပါ။အာရှခေါင်းဆောင်တွေဖနှောင်းမြင်မှာတွေ့ဆုံနေကြချိန်မှာပဲကွတ်လို့အတူကောက်ခေါ်တဲ့အမေရိကန်၊ဩစတြေးလျ၊ဂျပန်နဲ့အိန္ဒိယလေးနိုင်ငံမဟာမိတ်အဖွဲ့ဟာဖိလစ်ပိုင်နိုင်ငံရဲ့အရှေ့ဘက်ပင်လယ်ထဲမှာစစ်ရေးလေ့ကျင့်နေကြဆဲဖြစ်ပါတယ်။စနေနေ့မှာပဲတရုတ်စစ်တပ်ကတိုက်လေယာဉ်တွေနဲ့ဘုံးကျဲလေယာဉ်36ဆင်းဟာထိုင်ဝမ်အနီးမှာပြန်တန်းခဲ့ကြပါသေးတယ်။လေယာဉ်ဆယ်စီးဟာထိုင်ဝမ်ရေလက်ကြားထဲကတရုတ်နဲ့ထိုင်ဝမ်ကိုချားထားတဲ့မြင်းကိုဖြတ်ကျော်ပြန်တန်းခဲ့တယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ်။